ဟုတ်ရင်မင်းကြီးဖရန်စစ်ဆီယာမြန်မာပြည်ကြီးစင်ပြည်ဆောင်ကြီးမှတခင်မှာပဲမြန်မာပြည်ရဲ့ကက်သလစ်သာသနာဂိုင်းချုပ်ဆရာတော်ကာရီနယ်ချာဘူဟာကချင်ပြည်နယ်မြစ်ကြီးနားဒေသကိုတွားရောက်ပြီးစစ်ဘေးရှောင်ဒုက္ခသည်တွေနဲ့တွားရောက်တွေ့ဆုံခဲ့ပါတယ်။ကာရီနယ်ချာဘူဟာသူ့ရဲ့မြစ်ကြီးနားခီးစဉ်တွင်မြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမျိုးနဲ့တွေ့ဆုံပြီးစစ်ဘေးဒုက္ခသည်တွေနေရပြန်နိုင်ရေးဦးစားပေးဆောင်ရွက်ဖို့လည်းတိုက်တွန်းခဲ့ပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်မမမြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင်။
ချစ်ချင်းမြတ်တာနဲ့ငင်းကြင်ကြီးဆိုတဲ့သတင်းစကားနဲ့အတူပုံရဟမင်းကြီးဖရန်စစ်မြန်မာပြည်ကိုလာရောက်ခဲ့ပြီးမကြာခင်မှာပဲကက်သလစ်ဘာသာဝင်တွေများတဲ့ကချင်ပြည်နယ်ကိုမြန်မာနိုင်ငံကက်သလစ်သာသနာဂိုင်းချုပ်ဆရာတော်ကာဒီနယ်ချားစ်ကိုတွားရောက်နေပါတယ်။မြစ်ကြီးနားမြို့ကိုဒီဇင်ဘာ17ရက်နေ့ကတပတ်ကြာခီးနဲ့ရောက်ရှိနေတာဖြစ်ပါတယ်။ကက်သလစ်ဂိုင်းချုပ်ဆရာတော်ကြီးကာဒီနယ်ချားစ်ဟာသူ့ရဲ့ကချင်ပြည်နယ်မြစ်ကြီးနားခီးစဉ်တွင်မြစ်ကြီးနားမြို့တဝိုက်ကစစ်ဘေးရှောင်ဒုက္ခသည်စခန်းတွေကိုတွားရောက်ပြီးစပေးချောင်ဒုက္ခတွေနဲ့တွားရောက်တွေ့ဆုံခဲ့သလိုအခုတစ်ပတ်တနင်္ဂနွေနေ့မှာတော့မြစ်ကြီးနားမြို့စိန်ကိုလံပန်ဖျားเจ้าမှာမစ္စာတရားဟောကြားมาဖြစ်ပါတယ်။ကက်သလစ်ဂိုင်းချုပ်ဆရာတော်ကြီးကာဒီနယ်ချားစ်ကိုရဲ့မြစ်ကြီးနားခီးစဉ်နဲ့ပတ်သက်ပြီးမြစ်ကြီးနားဂိုင်းအုပ်သားသမားရဲ့လူမှုဆက်သွယ်ရေးတာဝန်ခံကိုဂျွန်ဆိုင်းလက်အောင်ကအခုလိုပြောပြပါတယ်
။သူရောက်ပြီးတဲ့နောက်မှာရောက်ပိုင်းတိုင်းမလာသိသွားတယ်။ပြီးတော့မြစ်ကြီးနားမြို့တဝိုက်မှာရှိတဲ့ဒီစစ်ဆောင်ဒေသတွေကိုသူကလိုက်လံဒီမှာခွန်အားပေးတာရှိတယ်ပြီးတော့တနည်းအားဖြင့်ဒီမြေဆုံတောင်းကြောင်းရှိခံရတဲ့ဘာသာသူတွေနဲ့တွားပြီးမှပြေဆုံးတာရှိတယ်ဟိုနောက်ဆုံးအနေနဲ့သူအခုဒီလာမဲ့တနည်းကိုနေနေမှာကျတော့စင်ကလုံပန်ကတ်တရယ်ရှားတောင်းမှာသူ့ရဲ့လူထုမျိုးသားကိုသူပြုတ်လုသွားမှာပေါ့
ကာဒီနယ်ချားဆိုဟာဒီဇင်ဘာ13ရက်နေ့ကကက်သလစ်ဘာသာဝင်2000နီးပါးနေထိုင်တဲ့မိုင်းနာကြီးရွာစိန့်ဂျိုးဆပ်ကက်သလစ်စစ်ဆောင်စခန်းကိုတွားရောက်ခဲ့ပြီးပုံရဟမင်းကြီးကိုကြားစစ်ဘေးကြောင့်ဒုက္ခသည်တွေနဲ့တွေ့ဆုံခွန်အားပေးခဲ့ပါတယ်။ဒီဇင်ဘာ12ရက်နေ့ကတော့ရောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမူဗိုလ်ချုပ်ညီညီဆွေနဲ့တွေ့ဆုံခဲ့ပြီးငင်းကြီးရရှိရေးနဲ့စစ်ဘေးကြောင့်ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ဦးစားပေးဆောင်ရွက်ဖို့တိုက်တွန်းခဲ့ပါတယ်။
သူရဲ့အသိဆုံးမပြီးမှဒီမိကနာကျွန်တော်ဆရာတော်ရဲ့ဒီတည်င်းစာရှင်းနေမှုအရာပြောမယ်ဆိုတော့ဒီကအနေနဲ့ကျတော့အခုအချင်းဒီတွင်စစ်အချင်းဒီမှာဖြစ်တဲ့ဒီမင်းဆိုင်ရင်းပတ်သက်ဒီမှာပေါ့အဓိကဒီမှာပြောသွားတာရှိတယ်ပြီးတော့နောက်တစ်ဆန့်အနေနဲ့ကျတော့တချို့စစ်ဆောင်တွေဆိုရင်တော့သူတို့ဒေသသူတို့ကျေးရွာမှာတိုက်ပွဲမဖြစ်တဲ့နေရာတွေရှိပြီပေါ့ဒါပေမဲ့သူတို့ကပြန်ခွင့်မရှိသေးတဲ့အချိန်တွေမှာပြန်ခွင့်ပေးဖို့ပေါ့ဆရာတော်ဘက်ကနေသူကတိုက်တွန်းသွားတာရှိတယ်ပြီးတော့ဒီတိုင်းမူခက်ကနေကကြတော့အခုသူတို့လုံနေတဲ့အင်ဂျီလန်တောင်းနဲ့ပတ်သက်ပြီးမှအနည်းချင်းပေါ့လေအဲ့ဒါပြောသွားကြတယ
်ပုံရဟမင်းကြီးဖရန်စစ်မြန်မာပြည်ကိုလာရောက်ပြီးမကြခင်မှာပုံရဟမင်းကြီးကိုစားကာဒီနယ်ချားစ်ကိုကိုယ်တိုင်ကချင်ပြည်နယ်ကိုလာရောက်တဲ့အပေါ်ဝမ်းသာပီတိဖြစ်တယ်လို့ကိုဂျွန်ဆိုင်းလက်အောင်ကပြောပါတယ
်မမျိုးလေးတဲ့ကိုသူရောက်ရှိလာတဲ့အတွက်မဟုတ်သူခေါ်လို့ပဲဖြစ်ဖြစ်သူရောက်လာတဲ့အတွက်မဟုတ်ဒီသာသနာကနေကျွန်တော်တို့အားလုံးအရန်ကိုဝန်တာဒီဒီချင်းနေတယ်ပေါ့ကိုရန်မီတီကိုယ်တိုင်ရောက်မလာနိုင်တဲ့အကြောင်းမို့ဒီကာဒီနယ်ချားစ်ကိုသူကဒီလွတ်လိုက်ခြင်းနဲ့ဖြစ်တယ်ဆိုပြီးမှကျွန်တော်ကလည်းအဲ့လိုခံယူပါတယ်ဒီစစ်ဆောင်တွေမှာကာဒီနယ်ချားစ်ကိုမိကြားခဲ့တဲ့တရားတွေကိုသူပြောခဲ့တဲ့စကားတွေကိုကြံတောင်းလို့ယူနိုင်ရှင်လဲတော့ကိုရန်မီတီအဓိကမှာသားသွားခဲ့တဲ့ဒီအကြောင်းတွေကိုပဲသူပြောဖြစ်ကြများတယ်ကိုရန်မီတီကညီတက်ဆက်လက်ပါလိမ့်မယ်လို့ကျွန်တော်ကတော့ယုံကြည်တယ်
ပုံရဟမင်းကြီးဖရန်စစ်ဟာပြီးခဲ့တဲ့နိုဝင်ဘာလကုန်ပိုင်းမှာမြန်မာပြည်ကို၃ရက်ကြာလာရောက်ခဲ့စဉ်ကလည်းပဋိပက္ခဒေသတွေမှာနေထိုင်နေကြတဲ့ကက်သလစ်ဘာသာဝင်တွေကိုတိခံခွင့်လွှတ်ကြဖို့ပြောကြားခဲ့သလိုမြန်မာပြည်အနာဂတ်အတွက်ငြင်းငြင်းရေးကိုရှေ့ရှုဖို့အဓိကတိုက်တွန်းခဲ့တာလည်းဖြစ်ပါလိမ့်ရှင်။